မကွေတိုင်းစစ်ဌာနချုပ်က F7 တိုက်လေယာဉ်နှစ်စီးအောက်တိုဘာလ16ရက်နေ့မနက်9နာရီကျော်မှပြတ်ကျခဲ့ပြီးလေယာဉ်မောင်းလုံးနှစ်ဦးစလုံးသေဆုံးခဲ့တယ်လို့လူနေအိမ်မော်ကိုလေယာဉ်အပိုင်းစားတို့ကြားခဲ့တဲ့အတွက်ငါးသန်းကျောင်းသူတို့လည်းသေဆုံးခဲ့ရပါတယ်။အပြည့်စုံကတော့ထိုင်းချီဆိုင် VOA မြန်မာပိုင်းတင်ဆက်ထောက်မအေးအေးမားကတင်ပြပို့ထားပါတယ်
။မကွေတိုင်းစစ်ဌာနချုပ်ကနေလေးချင်မောင်းနေတဲ့မြန်မာတပ်မတော်ရဲ့F7 တိုက်လေယာဉ်နှစ်စီးဟာလေးကျင့်ကြံတမ်းမှုတွေလုပ်ခဲ့ပြီးမကွေးမြေတပ်စခန်းကိုပြန်လာစေမှာပြတ်ကျခဲ့တာကြောင့်လေယာဉ်မှူးနှစ်ဦးလုံးသေဆုံးသွားခဲ့တာပါလေယာဉ်မှူးနှစ်ဦးလုံးဟာလေထီးတွေပွင့်ရနေပဲသေဆုံးသွားခဲ့ပါတယ်မကွေးတိုင်းမင်းဘူးမြို့ကတီတုလွတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့လေယာဉ်ပြတ်ကျတဲ့ဖြစ်စဉ်ကိုအခုလိုပြောပြပါတယ
်ဒီနေ့မနေ့ဟောပေါ့9နာရီ25လောက်ကပေါ့မင်းဘူးမြို့စပ်ပတ်ချောင်းထဲကိုတတိပြတ်ကျတယ်အနောက်မင်းကြီးသခင်မျိုးနဲ့တမန်မင်းကြီးပြည်ပါရဲ့အနောက်ဘက်ပေါ့အဲရှင်းမှ1920ကျင်းနဲ့မှာတစည်းပြကြရဲပေါ့အဲငါတော့ကျွန်တော်တို့တစည်းလေးပြကြရဲမှန်တယ်ဒါပေမဲ့ဟိုနားမှာတစည်းဒီနားမှာတစည်းနှစ်စည်းပြကြရဲပေါ့တော့ဟိုရန်ဒီလောက်တည်းဖြစ်ကြတာပေါ့အဲကျတော့ကျွန်တော်တမန်မင်းကြီးကျင်းနဲ့မှာကြရဲလေရင်ကတော့လေရင်အပိုင်းစားတွေအားလုံးကတော့ပြန်သေးတယ်ဆိုတော့လည်းပဲအဲမှာတော့ဟိုတခြားဒေသခံတီတူရှိခိုက်တာမရှိဘူးပေါ့ကိုင်းချင်းမြင်နဲ့မှာကြတာဆိုတော့ကြီးကတော့ပွင့်နေကြတယ်လေကြီးကတော့နှစ်ခုလုံးပွင့်နေလို့ပြောတယ်အဲဒါပေမဲ့ဦးမြောက်ကလုံးနေတာပါပဲ
စပတ်ချောင်းနီးမှာကြက်ကြခဲ့တဲ့နေရင်အစိတ်ပိုင်းတွေဟာအနီးနားကလူနေအိမ်တွေပေါ်ကိုကြခဲ့တဲ့အတွက်စာစုပြီးတော့ဖတ်နေတဲ့တောင်းသူတွေပေါ်ကြခဲ့ပြီးနေရင်ပိုင်းစားတွေဖြစ်မှန်တာကြောင့်ငါးတန်းတောင်းသူတို့ဦးလည်းတည်ဆုံးသွားခဲ့တဲ့အကြောင်းနေရင်တက်တဲ့နေရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဒေသခံတို့ဦးဖြစ်တဲ့ဦးဝင်းချိုကလည်းပြောပြပါတယ
်အဲကြောင်ပါလဲဖြီးပြီးတော့ပြတော့စပေါ်ချောင်းသူမင်းရဲ့တောင်မလာဘူးစပေါ်ချောင်းတောင်းနေမှာမကြောက်အဲအဲ့မှာဒီဦးကတော့ရေကြီးကြီးရယ်အဲ့ကြပါတိုင်းတိုက်ပြီးတော့အောက်ကျတယ်ပေါ့အဆအလားကြီးပါကြီးစီစဉ်နေနေတယ်ကလေးလေးကပုံမှာအကျတယ်အဲ့ကလေးလေးကသိုံနေအောင်ကလေးလေးကတော့အောက်ကကလေးလေးကိုသိုံနေတာပဲတကယ်တော့ဆုံးသွားတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့တရင်ထုတ်ပြန်ရေးရအောက်တိုဘာလ16ရက်နေ့မနေ့6နာရီ20အချိန်ခန့်မှာမကွေးနေတဲ့ကF7 တိုက်လေရင်အမျိုးသား၄စီးလေးကျင့်ကြံတမ်းမှုတွေလုပ်ခဲ့ကြအောင်အဲ့ဒီထဲကနှစ်စီးဟာရာသီဥတုတွေဆိုးတဲ့အတွက်ပြတ်ကျသွားတယ်ဆိုပြီးထုတ်ပြန်ထားပါတယ်စစ်လေရင်ပြတ်ကျတာကြောင့်လေရင်မှုတွေဖြစ်တဲ့ဗိုလ်ကြီးဟိန်းသူအောင်နဲ့ဗိုလ်ကြီးချုံမမောင်တို့တေဆုံးသွားခဲ့တယ်လို့ဆိုပါတယ်မင်းဘူးမျိုးစပော့ချောင်းကြီးမှာပြတ်ကျခဲ့တဲ့လေရင်ကြောင့်မင်းဘူးမျိုးအမှတ်၄ရက်ကွယ်အေးတာယာလန်းနေအဘဦးဖိုးပြူရဲ့သမီးငါးရန်ကျောင်းသူမတ်သွေစင်ကြီးဟာလင်းရင်အပိုင်းစားတွေထိမှန်ပြီးဒဏ်ရာရခဲ့ပြီးတဲ့နောက်သေယုံမှာတေဆုံးသွားခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ AB လတုန်းကလည်းတောင်ငူလေတပ်စခန်းဌာနချုပ်ကနေလေ့ကျင့်ပြန်တန်းနေတဲ့ F7 လင်းဟာဆက်ချုပ်ရင်းပြီးပြတ်ကျနေပါတယ်။လင်းရင်ပေါ်မှာပါသွားခဲ့တဲ့လင်းရင်မှုဘုံမှုအာကာဝင်းဟာတက်မတော်သေယုံကိုပို့ဆောင်ခြင်းမှာပဲအသက်ဆုံးရှုံးသွားတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်အေးခေတ်မှာဆိုဗီယက်ပြည်တော်စုကထုတ်ခဲ့တဲ့မစ်21အမျိုးသားနဲ့တူတဲ့မောင်းသူတယောက်တည်းသာပြီးလို့ရတဲ့7လေရင်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေးတင်လေရင် G4 တစ်စင်းဟာ ARV တိုင်းရခိုင်ပြည်နယ်နယ်စပ်နားမှာပြတ်ကျသွားခဲ့ပါတယ်ဒါအပြင်2018ခုနှစ်ဇွန်လအတွင်းမှာမြင်းမြို့ကနေရန်ကုန်မြို့ကိုပြန်တန်းလာတဲ့ Y8 အမျိုးသားတက်မတော်ပို့ဆောင်ရေးလေရင်ဟာပင်လယ်အတွင်းမှာပြတ်ကျခဲ့ပြီးအဲ့ဒီပြတ်ကျမှုကြောင့်လူ122ဦးတည်ဆုံးခဲ့ရပါတယ်2016ခုနှစ်အတွင်းကလည်းတက်မတော်လေးရဲ့အလက်စားတည်ယူပို့ဆောင်ရေးလေရင်တစ်စီးဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချုပ်ရင်းပြီးပြတ်ကျပြီးတော့သွားခဲ့တာကြောင့်လေရင်ပေါ်မှာပါလာတဲ့သူ75ဦးတည်ဆုံးခဲ့ပါတယ်တက်မတော်စစ်လေရင်နှစ်စီးပြတ်ကျမှုနဲ့ပတ်သက်လို့တော့တက်မတော်တရင်အမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်